2019ခုနှစ်အတွင်းစောင့်ကြည့်ရမယ့်ပြည်ပခ10ခုထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့နိုင်ငံတကာပြည်ပခလစ်လာစောင့်ကြည့်ရေးအဖွဲ့ ICG အဖွဲ့ကပြောပါရယ်။ဇန်နဝါရီလ5ရက်နေ့က Foreign Policy Internet စာမျက်နှာမှာဖော်ပြတဲ့ ICG အဖွဲ့အကြီးအကဲယန်မာရီဂိုဟဲနိုရဲ့သုံးသပ်ချက်ဆောင်းပါးထဲမှာမြန်မာနိုင်ငံဟာပြည်ပခစောင့်ကြည့်ရမယ့်10နိုင်ငံစီးရင်ထက်က8နိုင်ငံမြောက်အဖြစ်ဖော်ပြထားတာဖြစ်ပါရယ်။မြန်မာနိုင်ငံရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲပြစ်ပခတွေနဲ့အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေမှုတွေကိုရည်ညွှန်းပြီးမြန်မာနိုင်ငံကိုထက်သွင်းထားတာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရတဲ့ဟာပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြည်လည်တင်းမြတ်ရေးကိုထိတ်ဆုံးဦးစားပေးလှုပ်ဆောင်မယ်လို့ကတိပြုခဲ့ပေမဲ့လည်းပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာပဲမြောက်ပိုင်းမဟာမိတ်အဖွဲ့ဆိုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲတို့ဟာတရုတ်မြန်မာနယ်စပ်အဓိကကုန်သွယ်ရေးစုံကိုပူရဲတိုက်ခိုက်ခဲ့ပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းမွတ်စလင်အတိုင်းဝိုင်းရဲ့ကင်ဂျမာနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေကိုတိုးလာစေတာကြောင့်မြန်မာနိုင်ငံကိုစောင့်ကြည့်ရမယ်ပဋိပက္ခ10ခုထဲမှာထည့်သွင်းရတာဖြစ်တယ်လို့ ICG အဖွဲ့အကြီးအကဲကရေးသားထားပါတယ်။တခြားပါဝင်တဲ့နိုင်ငံတွေကတော့ဆီးရီးယား၊အီရတ်၊တူရကီနဲ့ယီမန်နိုင်ငံအပြင်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊တောင်ဆူဒန်နိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတွေပါဝင်တယ်လို့ယူကရိန်းနဲ့မက္ဆီကိုနိုင်ငံတို့လည်းပါဝင်ပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတွေကတော့ထိတ်ဆုံးစောင့်ကြည့်ရမယ့်နိုင်ငံတွေဖြစ်ဖော်ပြထားပါတယ်ရှင်။